ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့အပါအဝင်ထင်ရှားတဲ့နိုင်ငံအချင်းသားတချို့ကိုမြန်မာစစ်ကောင်စီကတတ်မှတ်ချက်စီးမြင်းနဲ့ဒီကနေ့မှပဲပြစ်ဒဏ်လွန်ကြီးခွင့်ပေးလိုက်ပါတယ်။ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့ဗြိတိန်တမဟောင်းဗီဂီဘိုမန်ဂျပန်နိုင်ငံသားတိုရူကိုပိုတာနဲ့အမေရိကန်နိုင်ငံသားကိုကျော်ထေးဦးတို့ကိုပုံမှန်401ပုတ်ခွပုံမှန်ကွဲ1ချွင်းချက်နဲ့ပြန်လွှတ်လိုက်သလို NLD အစိုးရအဖွဲ့ရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးတန်းထေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဒေါ်လက်လက်မော်တို့ကိုလည်းအလားတူပြန်လွှတ်ခဲ့ပါတယ်။အခြားထင်ရှားတဲ့သူတွေကဆိုလို့ရှိရင် NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်88ငိမ့်ပွင့်ကောင်းဆောင်ကုမြအေးစာရေးဆရာမောင်သားချိုရွှေညဝါဆရာတော်တို့လည်းပြန်လည်လွှတ်မြောက်လာပါတယ်။ဂျပန်နိုင်ငံသားတိုရူကိုပိုတာမနေ့ပြင်ဂျပန်နိုင်ငံကိုပြန်ရောက်မယ်လို့ဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဆူမတ်စူနိုကပြောဆိုလိုက်ပြီးကျန်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့ကိုလည်းသူကတိုက်တွန်းတောင်းဆိုပါတယ်
။日本政府として引き続き法人の安全確保のために万全を期すとともに、
နိုင်ငံတော်တိုင်းပြည်ကတောင်းဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဒီမိုကရေစီအခြေခံနဲ့အစိုးရတရားဖြစ်လာဖို့အာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကိုပြည်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့ဂျပန်အစိုးရအနေနဲ့ပြင်းပြင်းထန်ထန်တိုက်တွန်းပါတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ကပြောဆိုသွားတာပါ။ပြန်လည်လွှတ်မြောက်လာတဲ့ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့ဗြိတိန်တမ်မဟောင်းဗစ်ကီဘိုမန်တို့လည်းဒီကနေ့ညနေပိုင်းမှာမြန်မာနိုင်ငံကနေထွက်ခွာသွားပြီလို့တန်တမန်ရက်ွက်သတင်းတွေအရသိရပါတယ်။အမျိုးသားအောင်ပွဲနေ့ကိုဂုဏ်ပြုပြီးလူသားချင်းစာနာမှုရာတနိုင်ငံလုံးအတိုင်းအတာနဲ့အကျဉ်းသား6000နီးပါးကိုပြစ်ဒဏ်ကနေလွန်ကျင်းဝင်ပေးခဲ့တယ်လို့စစ်ကောင်စီကကြေညာပါတယ်။ AAPP နိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းစင်းရင်အရာနိုင်ငံရဲ့အကျဉ်းသားပေါင်း13000ကျော်ဟာအကျဉ်းတောင်တွေအတွင်းထိမ့်သိမ်းခံနေရဆဲဖြစ်ပါတယ်။အာဆီယံအပါအဝင်နိုင်ငံတကာကတော့မြန်မာအရေးအပြောင်းအလဲအတွက်နိုင်ငံရဲ့အကျဉ်းသားတွေကိုအဓိကလွှတ်ပေးဖို့စစ်ကောင်စီကိုဖိအားပေးတောင်းဆိုထားပါတယ်။